ူမျိုးရေးအခြေခံပြည်ပခန့်တွေအရင်ကတည်းကရှိနေတဲ့ရခိုင်ပြည်နယ်မှာအခုနောက်ထပ်ဖြစ်နေတဲ့စစ်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒီရိုဟင်ဂျာ၄000ကျော်လောက်ရှိနေပြီလို့ကုလသမဂ္ဂကတင်ပြတိပေးလိုက်ပါတယ်။ဘူဒီတောင်နဲ့မောင်တော်မြို့နယ်တွေမှာအခုရက်ပိုင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်သူတောင်းနဲ့ချီရှိနေပြီလို့လူ့ခွင့်ရေးဆိုင်ရာကော်မရှင်ယုံပြောခွင့်ရအဲလီဇဘက်ခရူဆယ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာသတင်းတရတွေကိုပြောကြားခဲ့တာပါရိုဟင်ဂျာ၄000ကျော်လောက်နတ်မြစ်ကမ်းနဘေးမှာခိုးလုံနေကြရတယ်လို့သူကပြောပါတယ်အကြမ်းဖက်မှုတွေပိုးပြီးတော့ကျေပြက်လာပြီမဲ့ဒီအန်ရဲ့လက်ငင်းကျရောက်နေပြီလို့ပြောခွင့်ရခရူဆယ်ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းဗူဒီတောင်မြို့နယ်မှာဖြစ်ပွားခဲ့တဲ့ဒီမြန်မာစစ်တပ်နဲ့အရခတ်တပ်တော်အေအေတို့အကြားတိုက်ပွဲတွေကြားမှာအကြမ်းဖက်မှုနဲ့အိုးအိမ်တွေဖျက်ဆီးမိရှုခံရတာတွေအကြောင်းသတင်းတွေထွက်ပေါ်ခဲ့တာကြောင့်လူတွေစုလိုက်ပြုံလိုက်အသက်ခံရတဲ့အဖြစ်မျိုးနောက်ထပ်မဖြစ်အောင်နိုင်ငံကအတိုင်းအတာတားဆီးပေးဖို့လိုအပ်နေပြီလို့လည်းကုလသမဂ္ဂတာဝန်ရှိသူတွေကတောင်းဆိုနေကြပါတယ်။အေးအဖွဲ့ကတော့ဒီရိုဟင်ဂျာတွေကိုပြစ်မှတ်ထားတိုက်ခိုက်မှုနဲ့ခွဲခြားဆက်ဆံမှုတွေရှိခဲ့တယ်ဆိုတဲ့သတင်းတွေကိုညှင်းဆိုထားပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးတွမ်အန်ဒူးစ်ကတော့ဒုက္ခသည်တွေထွက်ပြေးလာနိုင်အောင်ဘင်္ဂလားဒေ့ရှ်နိုင်ငံကနေသားကိုဖွင့်ထားပေးဖို့တိုက်တွန်းထားပြီးထောင်ထဲချီတဲ့ရိုဟင်ဂျာတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့နိုင်ငံတကာအနေနဲ့အရေးပေါ်လှုံ့ဆော်မှုတိုက်တွန်းပါတယ်။အရက်ခတက်တော်အေကတော့သူတို့ရဲ့ထိန်းချုပ်နယ်မြေတွေထဲကိုရောက်လာတဲ့စစ်ပေးဆောင်တွေကိုလူမျိုးမရွေးဘာသာမရွေးအကောင်းဆုံးကူညီဆောက်ရှောက်ပေးနေတယ်လို့ဒီကနေ့မှပဲထုတ်ပြန်ပါတယ်ရှင်။